ပါကစ္စတန်နိုင်ငံတမိုင်းမှာမကြုံဘူးလောက်အောင်မုတ်တုံမိုးအကြီးအကျယ်ရွာသွန်းမှုကြောင့်ရေကြီးရေလျှံဖြစ်ပြီးလူ1000နီးပါးသေဆုံးလူပေါင်း33သန်းလောက်ဒုက္ခရောက်ကုန်ကြကြောင်းအာဏာပိုင်တွေကတောက်ကြနေကပြောပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အကူအညီတွေပေးချဖို့လည်းတောင်းဆိုထားပါတယ်ပြည်နယ်၄ခုစလုံးမှာအပြည့်အစည်တွေများနေတာကြောင့်မိုးပိုပြီးရွာအောင်မယ်လို့ရာသီဥတုခန့်မှန်းနေတဲ့ကြားကပဲဝန်ကြီးချုပ်ရှာဗတ်ရှရစ်ကအရေးပေါ်နိုင်ငံတော်အခြေအနေကြီးညာဖို့အမြန်ဆုံးလှုံ့ဆော်ခဲ့ကြောင်းသူ့ရဲ့ရုံးကနေပြောကြားခဲ့ပါတယ်။ဒါအပြင်အစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းပြီးရေဘေးကယ်ဆယ်ရေးကိုဩဂုတ်လ30ရက်နေ့မှာလှုံ့ဆော်မယ်လို့ဝန်ကြီးချုပ်ရှရစ်ကိုကိုးကားပြီးဖော်ပြထားပါတယ်။ရေဘေးတံကိုနိုင်ငံအနောက်တောင်ပိုင်းဘလူးချီစတန်နဲ့တောင်ပိုင်းဆင်းပြည်နယ်တွေကအဆိုးဝါးဆုံးခံစားနေကြရပါတယ်။